စစ်ကောင်စီတပ်တွေကသခိုင်းတိုင်းကဝက်လက်နဲ့ကမ္ဘလူမျိုးနယ်တွေမှာနေမြေရှင်းလင်းရေးတွေသက်တိုက်လုပ်နေတာကြောင့်ရွာသားတွေဘေးလွတ်ရာကိုထွက်ပြေးနေကြပါတယ်။ဝက်လက်မျိုးနယ်အစီအစံကြီးရွာတရွာကိုဝင်ရောက်မိရှုခဲ့သလိုကမ္ဘလူမျိုးနယ်တွေမှာလည်းကြီးရွာတချို့မိရှုခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်။ဒီကြောင့်ရန်ကုန်ကပြည်ပလာတဲ့တဲ့ရင်ကိုမဆုမုံပြောပြပေးမှာဖြစ်ပါတယ် ကျေးရွာဘုံကြီးကျောင်းအပါအဝင်နေအိမ်တွေကိုမိရှို့ခဲ့တာကြောင့်ရွာသူရွာသားတွေထွက်ပြေးနေကြရတယ်လို့
ဒေသခံပြည်သူတို့ကဗီအိုကိုအခုလိုပြောပြပါရစေ။မနေ့ကသူတို့နေ့ဆောင်လာပြီးတော့ကြောင်းဝင်ရင်းမဲ့တနက်တိုင်းရိုက်ပြသွားတယ်။အဲ့တော့မှအခုကလေးတယောက်လည်းမှန်တယ်လို့ဆက်ရောက်ပြီးသူတို့မှတ်မကြဘူး။ဆိုတော့ဆယ်မိနစ်ဆောင်လာတဲ့ဒီမှာဖုန်ကြီးကြောင်းလိုက်ဆောင်ပြီးတော့ဖုန်ကြောင်းကနေဆက်ပြီးတော့မှဝီတက်လိုက်တာကဖုန်ကြီးကြောင်းအပါအဝင်ဒေသလုံးကြီးကြီးကြာကြသွားတယ်။ဒီအခုချိန် နာတလေးစာအဲရာခံတဲ့ထက်ပဲမြန်မာပုံရအထက်ကျွဲရီရောနွားနွားရီရောစိတ်တီရောဝတ်တီရောအကုန်ပြီးလို့လေဟိုထိုးသက်ပြီးကားရီဘာဘာမှတစ်ခုမှမရလိုက်တော့ဘူးအကုန်လုံးကိုခေါင်းလိုက်တော့ပါတယ်ရေစားရေရေနေတဲ့စက္ကဆောဘုံမှာအခုမိရောရမှာအခုလောင်းနေတဲ့မြို့ကြီးတွေကိုရေရှိတော်ညာနဲ့မောင်းမဆက်မရှိလို့ခုချိန်ဒီခင်ရည်ကမမိညာကတော့မိမိကတော့တော်ရပါလေအဲ့ရတော့ကတော့အခုတော့ရောရဲပြောလာတဲ့ငွေတူအောင်ငွေတူအောင်ရေကို
ရှစ်ကောင်စီတက်တွေနယ်မြေတွင်းကိုဝင်လာတဲ့အချိန်မှာတော့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေနဲ့ထိတွေ့တိုက်ပွဲဖြစ်ခဲ့ပါတယ်အဲ့ဒီတိုက်ပွဲအတွင်းမှာဒေသခံပြည်သူကာကွယ်ရေးတပ်ဖက်က3ဦးသေဆုံးပြီးစစ်ကောင်စီတပ်သား2ဦးသေဆုံးခဲ့တယ်လို့ဝက်လက်မြို့နယ်အရှိချမ်းရွှေဘိုခရိုင်တရင်18ကပြန်ကြားရေးတာဝန်ခံကိုနဂါးလေးက VOA ကိုပြောပြပါတယ်
။အဲ့တော့မင်းညာကဒီကစားရွှေဘိုရင်းနဲ့အပြန်နဲ့ပြစ်ထမှုတွေရှိတယ်။ကျွန်တော်ကရဲဘော3ဦးချတယ်။ဒီကစားပဲဒီကစားပဲတကရဲဘော3ဦးချတယ်
။စစ်ကောင်စီတပ်တွေဟာချောင်းမီးတို့ရွာကိုမီးရှို့ပြီးတမန်းချင်းရွာဘက်ကိုဆက်တက်သွားပါတယ်။ပြီးတော့တမန်းချင်းရွာကနေတချို့ကိုလည်းမီးရှို့ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ချောင်းမီးတို့ကျေးရွာနဲ့ချောင်းမိုင်ဝင်းကျင်လောက်ပဲဝေးတဲ့ဝက်လက်နယ်တွေကတအုံကျေးရွာကိုလည်းဒီကနေ့မနက်ပိုင်းကနောက်ထပ်စစ်ကောင်စီတပ်စစ်ကြောင်းတစ်ခုဝင်လာတာကြောင့်ကျေးရွာ၅ရွာလောက်ကပြည်သူတွေစစ်ဆောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်။ရွှေဘိုမြို့နယ်ဘက်ကနေဝက်လက်နယ်တွေကိုဝင်လာတဲ့နောက်ထပ်စစ်ကြောင်းကတအုံကျေးရွာကိုဝင်ရောက်မှွေနောက်ပြီးအုံးပေါက်ကျေးရွာနဲ့မောင်းတက်ကျေးရွာတွေစီကိုဆက်တက်လာပါတယ်။လက်ရှိမှာတော့မောင်းတက်ကျေးရွာမှာစခန်းချနေတယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီစစ်ကြောင်းတစ်လျှောက်မှာရွာသားတို့ဖမ်းခံရတာရှိတယ်လို့ဒေသခံတို့ကအခုလိုပြောပြပါတယ်
။မောင်းတက်ကျေးရွာကလည်းဟာလေလေးနိုင်နဲ့ဝေးတာလေလေးနိုင်ဝေးတော့မနေရဘူးဖြစ်နေတာ။ဖောက်ဆောင်ကတော့ဒါသူတို့ဒီဆက်ခိုးလာလိမ့်မယ်လို့သတင်းပေါက်လာတာနဲ့ဒေသဆောင်တွေကတော့လေးတော့ဆောင်ရတဲ့တအုံးအိမ်မမောင်းတက်ကျေးရွာကိုလက်ပေါင်းကြော်တော့ရှိပါတယ်ဗျလူကြီးတွေဆောင်ရတဲ့အော်အုံမောက်ရွာကတော့တော်တော်များများရှိတယ်။အုံမောက်ရွာက50ဦးကစားခါရတယ်လို့ပြောတယ်
။အမီးဝင်းကျင်ရွာတွေဖြစ်တဲ့ဂွေးပင်ကုန်းရွာ၊ဆယ်ကြီးရွာကရွာသားတွေဟာလည်းဘေးလွရာကိုကျိုးပြီးတော့ရှောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်။ဂွေးပင်ကုန်းရွာမှာပြီးခဲ့တဲ့မေလကပဲစစ်ကောင်စီတပ်ရဲ့နေမြေရှင်းလင်းမှုစစ်ဆေးရေးတွေအတွင်းမှာကျေးရွာနေအိမ်တချို့မီးလောင်ဆုံးရှုံးခဲ့ရပါတယ်။ရွာသားတချို့ရွာကိုပြန်နေပြီးတော့အခုတခါမှထပ်ပြီးတော့စစ်ဆောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်။ကမ်းဘလူမြို့နယ်ထဲမှာလဲစစ်ကောင်စီရဲ့နေမြင့်ရှင်းလင်းရေးစစ်ကြောင်းဟာအောက်တဲကျေးရွာမှာစခန်းချနေပါတယ်။နောက်နေအိမ်တချို့ကိုမီးရှို့ခဲ့ပြီးမနက်ပိုင်းမှာတော့ကျေးရွာကနေထွက်ခွာသွားတယ်လို့ဒေသခံတို့ကပြောပြပါတယ်
။ဒီနေ့ထွက်ရှို့တယ်ကြ။မညလုံးကသူတို့အိမ်မှာစခန်းချအိပ်ပြီးတော့ဒီနေ့ထွက်ရှို့ပြီးတော့ခုတော့ထွက်နေပြီပေါ့ဗျာ။ဒါပေမဲ့ကျွာရဲ့ဟိုအလုံးကြီးကိုကျွန်တော်တို့ရှင်မှာဟိုကွန်ဖာမဖြစ်ဘူးပေါ့ဗျာ။သူတို့ဘက်ကတော့လက်နဲ့ကြီးစေရောင်ရမ်းပြစ်နေတာလည်းရှိတယ်ဟုတ်တယ်ကြ။အခုရွာထွက်သွားကြတယ်ကျွန်တော်တို့သွားတဲ့လမ်းကြောင်းတွေကိုတန်းပြစ်သွားတာပေါ့။၅ရင်းနေရစရှို့တယ်ကျွန်တော်တို့ကမ္ဘလူမြောက်ချမ်းမှာ၅ရင်းနေရှို့တယ်၆ရင်းနေရှို့တယ်၇ရင်းနေနားတယ်၈ရင်းနေရှို့တယ်မနေ့က၉ရက်ပါဒီ၉ရင်းနေထပ်ရှို့တယ်ပေါ့ဗျာဒီနေ့
မိုးရင်းကာလဝင်လာပြီဖြစ်လို့ဒေသတွေမှာဆွေပြေးဒုက္ခတွေတွေအတွက်အမိုးကာတွေအထူးလိုအပ်နေတယ်လို့ဒေသခံပြည်သူတွေနဲ့အကူအညီပေးနေသူတွေကပြောပါတယ်ကျေးရွာနေအိမ်မီးလောင်ဆုံးရှုံးသွားသူတွေအတွက်လည်းနေစရာခက်ခဲတွေကကြုံနေရတယ်လို့စားနေရခါနဲ့ဆေးဝါးလိုအပ်ချက်တွေပါရှိနေပါတယ်။စကိုင်းတိုင်းတွင်မှာတော့ရင်းမပင်ပလဲ6ဦးမြင့်မှုအရာတော့ဝက်လက်ဆတဲ့တိုင်းစစ်ဌာနချုပ်ထိုင်ရာ ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ဒီကနေ့ ီးစစ်ကောင်စီဘက်ကနေနေရှင်းလင်းရေးဆစ်ဆင်မှုတွေကိုတိုးလှုံ့လာနေပါတယ်ရှင်။